29ရက်6လ2018ခုနှစ်ကျွန်တော်တို့ဒီမှာဂုံတုဆောင်တတိယဇင်ပစ္စည်းပိုင်းမှာပဋ္ဌာန်း24ပစ္စည်းနဲ့ပတ်သက်ပြီးတော့လေ့လာနေတဲ့နေရာမှာအခုစာမျက်နှာ30ကျွန်တော်တို့မက္ခပစ္စည်းပြန်ကြည့်ပါမယ်မက္ခပစ္စည်း definition အနေနဲ့ကြည့်တဲ့နေရာမှာသုကတိဘဝမှာ၎င်းကုသိုလ်မှာ၎င်းဒုက္ခတိဘဝမှာ၎င်းအကုသိုလ်မှာ၎င်းထွက်မြောက်အောင်ကျေးဇူးပြုတတ်သောတမ္မာဒိဋ္ဌိစသောတရားတို့သည်မက္ခပစ္စည်းမီဆိုတဲ့နေရာမှာသူအတွဲလေးနေနဲ့ကျမတို့ကဒုက္ခတိဘဝကောင်းတာတွေပဲဖြစ်တဲ့အတွက်ကုသိုလ်ဒီလိုတွဲသွားတယ်။အဲဒီမှာအဓိပ္ပာယ်လေးအနေနဲ့ကြည့်မယ်ဆိုရင်တမ္မာဒိဋ္ဌိစတဲ့တရားက12ပါးရှိမယ်။တမ္မာမဂ္ဂင်က10ပါးမိစ္ဆာမဂ္ဂင်က4ပါးမိစ္ဆာမဂ္ဂင်လို့လို့ရှိရင်မိစ္ဆာမဂ္ဂင်လို့ရင်မိစ္ဆာမဂ္ဂင်တို့သည်ဘယ်ကိုပို့ဆောင်မလဲဆိုရင်အပယ်လေးပုံကိုပို့ဆောင်ရင်မိစ္ဆာမဂ္ဂင်နဲ့ရှိနေရင်သုခတိဘဝကနေထွက်မြောက်သွားလိမ့်မယ်။ဟုတ်ပြီနော်။အဲထွန်းဤတူစွာတမ္မာမဂ္ဂင်၈ပါးဖြစ်လာလို့ရှိရင်ဒုက္ခတိဘဝရံနေထွက်မြောက်သွားလိမ့်မယ်။ကုသိုလ်တွေရောအကုသိုလ်တွေရောကထွက်မြောက်သွားမှကြတော့လောကုတ္တရာမဂ္ဂင်ပဲ။နော်ဒါအောင်မြင်နေခဲ့ရမယ်။သဘောပေါက်သလား။ဒါကြောင့်ကျမတို့ကတဏ္ဍဖွက်ဖွက်လေးပဲတဏ္ဍအပေါ်ယူရင်သုခတိဘဝတွေကုသိုလ်တွေကနေထွက်မြောက်မှာကမိစ္ဆာမဂ္ဂင်ပေါ်ဖွက်ဖွက်လေးပဲယူရင်တခါဒုက္ခတိဘဝတွေအကုသိုလ်တွေကနေထွက်မြောက်မှာကတဏ္ဍမဂ္ဂင်ပေါ်ဟုတ်ပြီနော်ဒါကိုတိတိကျကျယူရင်အဘိဓမ္မာတော်ကပြန်စဉ်းစားကြည့်မဂ္ဂင်12ပါးကိုခွဲရင်မဲ့ဆိုတာဒီလမ်းချောင်းလမ်းကြောင်းပြတဲ့နေရာမှာဒုက္ခတိဘုံကိုသွားရလမ်းကြောင်းသူ့ရဲ့အင်္ဂါက၄ပါးเนาะဒုက္ခတိဘုံကိုသွားမဲ့လမ်းကြောင်းကဒုက္ခတိမဲ့သူ့ရဲ့မဲ့ခင်ကမိစ္ဆာမဲ့ခင်၄ပါးဒုက္ခတိဘုံကိုသွားရလမ်းကြောင်းကြီးကဒုက္ခတိမဲ့သူ့ရဲ့အင်္ဂါမဲ့ခင်ကသမ္မာမဲ့ခင်၈ပါးနိဗ္ဗာန်ကိုသွားမဲ့လမ်းကြောင်းကြီးကလောကုတ္တရာမဲ့နိဗ္ဗာန်မဲ့သူ့ရဲ့အင်္ဂါက၈ပါးဟုတ်ပြီနော်အဲ့တော့အဲ့ဒီဟာလေးနဲ့ကျွန်တော်တို့ကယူပြီးတော့စဉ်းစားမယ်ဆိုရင်လေးလေးနဲ့နဲ့စဉ်းစားရင်ဒုက္ခတိဘဝကထွက်မြောက်သွားမှာကတမ္မာမဂ္ဂင်ဟုတ်တယ်လားဒုက္ခတိဘဝတွေကနေပြီးတော့ထွက်မြောက်သွားမှာကတမ္မာမဂ္ဂင်ဒုက္ခတိဘဝတွေကနေထွက်မြောက်သွားမှာအပယ်ကိုကြစေမယ်မိစ္ဆာမဂ္ဂင်ကုသိုလ်တွေရောအကုသိုလ်တွေရောကနေနောက်ဆုံးအပြီးထွက်မြောက်သွားမှာကလောကုတ္တရာမဂ္ဂင်လို့အဲ့လိုစဉ်းစားရောမရဘူးလားဒါကိုအခက်ကြမ်းကြမ်းနဲ့အပေါ်ယံဆက်ဆက်ကလေးစဉ်းစားမယ်ဆိုရင်တော့သုခတိဘဝမှ၎င်းကုသိုလ်မှ၎င်းထွက်မြောက်မှမိစ္ဆာပေါ့မိစ္ဆာမဂ္ဂင်ပေါ့ဒုက္ခတိဘဝတွေအကုသိုလ်တွေကနေထွက်မြောက်သွားမှကသမ္မာမဂ္ဂင်ပေါင်းလိုက်တော့ဒီထွက်မြောက်အောင်ကျေးဇူးပြုတတ်သောသမ္မာဒိဋ္ဌိစသောတရား12ပါးတို့သည်မက္ခပစ္စည်းပါပဲနားလည်သွားပြီပေါ့နော်ခေအဲ့ဒါပြီးသွားရင်ကျမတို့တံပယုတ်တာပစ္စည်းဆက်ကြည့်အောင်တံပယုတ်တာလို့ပြောလို့ရှိရင်ခုနကပြောတဲ့နေရာမှာမဲအဲ့ဒါတံပယုတ်တာပစ္စည်းအနေနဲ့ကျမတို့ကြည့်တဲ့အခါကျတော့တံပယုတ်တာဆိုတာနန်းနန်းနေမှာပဲကောက်ကြတယ်နော်နန်းဒီနန်းအားနန်းနန်းသေးတန်လို့ကောက်ထားတယ်မှတ်လားမက္ခပစ္စည်းဆိုရင်နန်းဒီနန်းယုတ်အားဟေကံဝိစာမဲ့အဲ့ဒီထဲမှာပါမှာပေါ့အဲ့တော့မဲ့ဆိုတဲ့အတွက်ကြောင့်အဲ့ဒီမဲ့ဒီနံတရားကြီးပဲဖြစ်မယ်ဒါကြောင့်သမ္မာမဂ္ဂင်၈ပါးမိစ္ဆာမဂ္ဂင်၄ပါးဆိုတာနံကြီးပဲဟုတ်တယ်လားမဂ္ဂင်ထိုက်တဲ့စိတ်တသိက်တွေမဟုတ်ဘူးလားအဲ့ဒါမြင်ရမယ်